ပဇွန်နောင်မဲဆန္ဒရှင်တွေဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူများကွန်ရက်အဖွဲ့ပြည်သူ့လှုပ်ရှားမှုမြင့်တင်ရေးကွန်ရက်အဖွဲ့ဝင်တွေစုစုပေါင်း200ခန့်ဟာဒီနေ့ပဇွန်နောင်မြို့ကိုတပတ်ပတ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ဟာ3နှစ်ကျော်ကာလအတွင်းမဲဆန္ဒရှင်တွေနဲ့တွေ့ဆုံဆွေးနွေးခြင်းမရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တယောက်မှရှိသင့်တဲ့အရေးချင်းတွေမရှိကြောင်းနဲ့ပြာခေါ်ချိုးကြကိုစားပြုရွေးကောက်ပွဲစနစ်ကိုပြည်သူ့လွှတ်တော်ကိုတင်သွင်းခဲ့တဲ့အတွက်ကန့်ကွက်ကြတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်
။ပြည်နယ်ဖွံ့ဖြိုးရေးကိုယ်စားလှယ်မင်းပေကန်နဲ့ဒီပိုစီအင်အားစုတို့ယူဆတဲ့အိန္ဒိယပါတီကဦးအောင်စင်ကိုမဲပေးခဲ့တာဖြစ်တယ်။ဒါပေမဲ့လက်တွေ့မှာကျတော့ဦးအောင်စင်ကထင်တဲ့မြင်တခြားဖြစ်တယ်။ဒီမူဘက်ကမရက်တီပဲနဲ့လူစုချိုးစီဝဘက်ကရက်တီပြီးတော့ဒီအဆိုတင်သွင်းခဲ့လိုက်တာဖြစ်တယ်။ဒါဟာတစ်ချက်။နောက်တစ်ခုကဦးအောင်စင်ကိုယ်တိုင်ဒီပင်လင်းနော်။ဒါလွှတ်တော်ကိုယ်စားလှယ်တယောက်ရဲ့အရေးချင်းမပြည့်မီဘူး။ရွေးကောက်ခံပြီးအချိန်အစားပြီးတော့ဦးစံတော်ပြည်သူနဲ့ထိတွေ့မှုလည်းမရှိဘူး။ပြည်စံတော်ပြည်သူတွေနဲ့ချိုးစီဝလည်းဘာမှဖော်ဆောင်ခြင်းမရှိဘူး။သူတို့ကလက်မခံတဲ့ဥရောသဘောထားမှာပါတဲ့ပြည်အစနစ်ကိုလွတ်တော်မှာအဆိုတင်သွင်းခဲ့တဲ့အတွက်ကြောင့်သူ့ကိုဆန့်ကျင်ဆန္ဒပြခေါ်ထုတ်တာဖြစ်ပါတယ
်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ပဇွန်နောင်မြို့နယ်ကဦးကျော်ကပြောသွားတာပါလွတ်တော်ကိုယ်စားလှယ်ဦးအောင်စင်ဟာပြီးခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲမှာပဇွန်နောင်မြို့နယ်ကနေအမျိုးသားဒီမိုကရေစီအင်အားစုပါတီကိုကိုယ်စားပြုပြီးဝင်ရောက်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်2010ရွေးကောက်ပွဲမှာဦးအောင်စင်ကိုမဲပေးရွေးချယ်ခဲ့တာနဲ့ပတ်သက်ပြီးဆန္ဒပြပွဲမှာပါဝင်ခဲ့သူဦးရဲကျော်သူကအခုလိုပြောပါတယ်
ကျွန်တော်တို့ကဦးအောင်စင်မမြင်ဘူးကျွန်တော်တို့ခမောက်ကိုပေးခဲ့တာပါခမောက်ပေးနေမှာဦးအောင်စင်ဆိုတဲ့နာမည်ပါလာလို့ကျွန်တော်တို့မဲပေးခဲ့တာပါကျွန်တော်တို့ပသနောမြို့နယ်မဲဆန္ဒရှင်တွေရဲ့မဲနဲ့အနိုင်ရရှိပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်သွားတယ်သူလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးတည်းကကျွန်တော်တို့ပသနောမြို့နယ်ပြည်သူပြည်သားတွေနဲ့ထိတွေ့မှုမရှိသေးဘူးတခါမှသူလှုပ်ဆောင်ချက်တွေလည်းဘာမှမရှိသေးပါဘူးရေရှင်းမရှိတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုကျွန်တော်တို့တရကြလာတဲ့မဲတပြားဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့နှမျောခဲ့တယ်ဒီလွတ်တော်ကိုယ်စားလှယ်ရေရှင်းမရှိတဲ့တို့ကျွန်တော်တို့လက်မခံတော့ပါဘူး2015ရွေးကောက်ပွဲရောက်ရင်လည်းဒီလူကမဲရဖို့မရှိတော့ပါဘူး
ကန့်ကွက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ဟာမဲဆန္ဒရှင်တွေသူ့ကိုကန့်ကွက်ဆန္ဒပြရတဲ့ပတ်သက်ပြီးအထင်မြင်လွဲမှားမှုသာဖြစ်ကြောင်းအခုလိုပြောပါရယ
်ဆန္ဒပြတဲ့ကိစ္စကတော့ဒီမိုကရေစီနိုင်ငံတွေမှာဆန္ဒပြပိုင်ခွင့်ဆိုတာသူတို့ရဲ့လွတ်လပ်ခွင့်ပဲလေအဲ့ဒီပုံမှန်တော့ဆရာဘာမှမပြောလို့ပါဘူးဒီဒီမိုကရေစီလမ်းကြောင်းကြီးမရင်းမရိုင်သွားရအောင်ငါတို့ကြိုးစားပြီးလှုပ်ထားတဲ့ဒီလမ်းကြောင်းကြီးဟာဖြောင်းဖြောင်းမတ်မတ်သွားရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဆရာတင်ခဲ့တာလေအဲ့လိုကြောင့်မလို့ဒီအစိုးတင်တဲ့ကိစ္စကိုလက်ကျတန်းနဲ့ပြည်သူတွေနဲ့ဆရာတိတိဆက်ဆံမှုရှိပါတယ်မကြသေးခင်ကပဲဘိန်းကထောင်ကိစ္စမှာမျိုးနယ်ဆယ်ခုကလုပ်ငန်းဆယ်ခုအတွက်ဆရာတို့ကိုတင်ပြလာတဲ့ပြည်သူတော်မျိုးမျိုးပြုတ်ကရမီရဖားလေးရဲ့အုပ်ချုပ်ရေးမှုလေးရဲ့အစည်းအဝေးအချင်းချင်းထိုင်ပြီးတော့အဲ့အတွက်တောင်းမှဆရာတို့ဒီလုပ်ခဲ့ပြတာပဲလေအဲ့ဒီအချက်လက်တွေကိုသူတို့တတိမထားမိလို့လည်းဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်လည်းတစ်ခုခုကြောင့်သူတို့မျက်စိမှိတ်ပြီးပြောနေတာလည်းဖြစ်ရင်ဖြစ်နိုင်ပါတယ
်ပြီးခဲ့တဲ့မျိုးသားလွှတ်တော်အစည်းအဝေးမှာမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါခင်ဝိုင်းကြည်ကပြာခေါ်ချိုးကြကိုစားပြုရွေးကောက်ပွဲစနစ်ကိုအကောင့်ထဲပေါ်ကျင့်သုံးဖို့အဆိုတင်သွင်းခဲ့ရာကန့်ကွက်သူနည်းတဲ့အတွက်အဆိုအတည်ဖြစ်ခဲ့ပါတယ်။ဒါ့အပြင်မျိုးသားလွှတ်တော်မှာပြာခေါ်ချိုးကြကိုစားပြုရွေးကောက်ပွဲစနစ်ကျင့်သုံးနိုင်ဖို့အကောင့်ထဲပေါ်ရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်မျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကမြန်မာနိုင်ငံနဲ့တင်းတော်မဲ့ရွေးကောက်ပွဲစနစ်အကောင့်ထဲပေါ်ရေးအဆိုကိုတင်သွင်းစဉ်မှာပြာခေါ်ချိုးကြကိုစားပြုရွေးကောက်ပွဲစနစ်အကြောင်းတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်။လက်ရှိပြည်သူ့လွှတ်တော်မှာမြန်မာနိုင်ငံနဲ့တင်းတော်မဲ့ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းထားပါတယ်။အဲ့ဒီကော်မရှင်ဟာ FPTP ခေါ်မဲများသူအနိုင်ယူစနစ်ပြာခေါ်ချိုးကြကိုစားပြုရွေးကောက်ပွဲစနစ်နဲ့အဲ့ဒီစနစ်နှစ်ခုလုံးပူးတွဲကျင့်သုံးတဲ့ရွေးကောက်ပွဲစနစ်ဆိုပြီး၃မျိုးကိုလက်ရှိကျင်းပနေတဲ့17ကြိမ်မြောက်ပြည်ထောင်စုလွှတ်တော်အစည်းအဝေးထံတင်ပြဖို့ဆုံးဖြတ်ထားတယ်လို့သိရပါတယ်။ကျွန်မဝေယံမိုးမြင့်ပါရန်ကုန်မြို့ကနေ RFA အတွက်စူးစီးပေးပို့တာပါရှင်။